ုတော့ EU ကမြန်မာကိုပေးမယ့်အထောက်ပံ့တွေအကြောင်းသင်ပြပါမယ်။ရခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရသေးတဲ့သုံးခုမှရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉တန်းထောက်ပံ့ကူညီသွားဖို့ရှိသလိုနောက်ထပ်ယူရို၃တန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ချတဲ့ကိစ္စရပ်တွေမှာသုံးဖို့အကူအညီတွေပေးသွားမယ်လို့ EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါရရှင်။
EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြစ်ရှင်ဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ယူရိုငွေ12တန်းချီပေးလို့သွားမယ်လို့ပြောဆိုလိုက်တာပါဒီငွေတွေကိုရခိုင်ရှမ်းကချင်စတဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေကလူမျိုးတွေအတွက်အပါအဝင်တဘာဝဘေးရန်နဲ့ကာကွယ်လျှော့ချတဲ့လုပ်ငန်းရပ်တွေမှာအသုံးပြုသွားမှာဖြစ်တယ်လို့ EU ထိပ်ပန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်လူသားချင်းစာနာထောက်ထားမှုအကူအညီရဲ့တဘာဝဘေးကြိုတင်ကာကွယ်ရေးပေါ့အဲ့ဒီနှစ်ခုအတွက်ကိုတို့အနေနဲ့ဥပဒေဆိုင်ရမယ်အကူအညီပေးချင်ပါရဲ့လို့ပြောတယ်အရင်ကလည်းအကူအညီဘူးတယ်အရင်တော့ UN အခြား UN ဖွဲ့စည်းရာတစ်ဆင့်ဤသူကအကူအညီပေးနေတာပေါ့နော်အခုလည်းအကူအညီပေးမယ်ဒီနှစ်လည်းအဲ့လိုပြောသွားတာပါ
စာနာမှုဆိုင်ရာမဟာမင်းကြီးစတိုင်လီယာနီစာသူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်မောင်တော်ဒေသကိုပထမဆုံးအချိန်တောက်ရောက်လေ့လာခဲ့သလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးနေဆက်ရေးရာဝန်ကြီးအပါအဝင်နိုင်ငံခြားရေးတူဝန်ကြီးတွေနဲ့ပါနေပြည်တော်မှာတရားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်ခီးစဉ်အဆိုမှာတော့အဲ့ဒီဒေသမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများကြီးလိုအပ်နေပြီးမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်အဟာရချို့တဲ့မှုနှုန်းတွေဆွဆွဝဝရှိခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတာက
အဟာရချို့တဲ့ခြင်းဆိုတာမြန်မာနိုင်ငံမှာတနိုင်ငံလုံးမှာရှိတယ်။တနိုင်ငံလုံးမှာအဲ့ဒီကြီးလက်တော်ရာတွေမှာရောနေရာနှံ့မှာအထက်အလျောက်ကအဟာရချို့တဲ့ခြင်းဆိုတာတေချာပေါက်ရှိတယ်။သို့တော့စူးစူးဝါးဝါးအဟာရချို့တဲ့ခြင်းတွေအပြုံလိုက်အထုလိုက်ဖြစ်ပြီလားဆိုတော့မဖြစ်ဘူး။အဲ့အထုသဖြင့်ရခိုင်ဒေသမှာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုဝေးဝေးဝေးတကယ်ကိုဘောင်းတော်ဟိုနောက်မြောက်ပိုင်းတွေရောအကုန်နှံ့ရောက်တယ်။အဲ့တော့အမတန်ဟိုစိုးရတဲ့အဟာရချို့တဲ့ခြင်းဆိုတာဆက်ရှာပါပါတွေ့ရရှိရရှိရဆက်ရှာပါပါတွေ့ရဆိုတော့အဲ့ကျွန်တော်တို့မျက်မြင်မှာတော့ပြင်းထန်တဲ့အာဟာရချို့တဲ့ခြင်းတို့ညံ့ညက်ကအဆုလိုက်ပြုံလိုက်လို့မရှိဘူး။အဲ့တော့အချင်း generally ပြောရရင်တော့တနင်္ဂနွေလုံးမှာဟိုကရခိုင်ဘက်မှာဆိုရခိုင်တချို့ဒီသားတွေမှာတော့ရှိရာတွေ့တယ်။ကိုဘက်ကမောင်းတော်တို့ဘာတို့ဘက်ကဟိုအုပ်စုတွေမှာမွတ်စလင်ဘာကိုယ်ပဲအုပ်စုတွေဘက်မှာတွေ့ရကြတော့တိတ်မရှိဘူးအဟာရချို့တဲ့တာအပြင်းထန်တာမရှိဘူး။ရခိုင်ဘက်မှာတော့တချို့တွေ့တယ်။စသဖြင့်ပေါ့နော်အဲ့လိုကျွန်တော်တို့တနင်္ဂနွေလုံးတိုင်းတာအနေနဲ့တွေ့ရသလောက်ပဲတွေ့တယ်။ပို့ပြီးတော့အကြီးကျယ်ကြီးစိုးဝါးနေတာဆိုရင်တော့မရှိဘူး။ဟုတ်စားပြီးတော့အစွားဖွဲ့တက်တဲ့အချူဒါလည်းရခိုင်ပြည်နယ်ဖွဲ့စည်းတဲ့ရေးနဲ့ဒေတာငင်းငင်းအကြမ်းရေးဆိုပြီးတော့ peace and development ဆိုကျွန်တော်လုပ်တယ် social economic development ဆိုလုပ်တယ်လုပ်တဲ့အတွက်ကြောင့်ထောက်ပံ့မှုရဲ့ဇက်တိုက်ရှိနေတယ်ဟိုလူအပ်သလားဆိုတော့တနင်္ဂနွေလုံးတိုင်းတာနေတွေ့ရင်တော့လိုအပ်မှာပေါ့ဒါပေမဲ့အဲ့ဒီတနေရာထဲမှာဖွဲ့ပြီးတော့အများကြီးလိုအပ်နေပြီလားလို့ပြောရင်တော့လေအဲ့လိုလည်းမဟုတ်ဘူးလို့ကျွန်တော်နေနဲ့ချင်တယ်
စာနယ်ရိက္ခာဘူလုံရဲ့အစီအစဉ်နဲ့ပတ်သက်လို့အစိုးရကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကကူညီပံ့ပိုးပေးနေပေမဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေမှာညံဆန်ပြီးလွယ်ကူချုံမှုတဲ့အကူအညီတွေပေးနိုင်မှုစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေပိုပြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါကြောင့်လည်းအကူအညီပေးရေးအဖွဲ့တွေအနေနဲ့ရခိုင်ပြည်မြောက်ပိုင်းဒေသကိုပိုပြီးလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့ EU စာနာမှုဆိုင်ရာမဟာမင်းကြီးကမြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။အခု EU ဥရောပသမဂ္ဂကပေးလိုခဲ့တဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့အာရှပစိဖိတ်ဒေသအတွက် EU ကပေးဖို့ရှိတဲ့အလှငွေယူရို28တန်းတွေကတစိမ့်တစ်ပိုင်းဖြစ်ပါတယ်။1994ခုနှစ်ကလေးက EU ဟာမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအတွက်ယူရိုငွေတန်းပေါင်း229တန်းအထိပေးလိုခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။